ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်က Republican Party ဥက္ကဋ္ဌ Ryan Priebus ကိုအင်ဖြူရောဝန်ထမ်းအရာရှိချုပ်အဖြစ်ရွေးချယ်ခံလိုက်ပြီဖြစ်ပါတယ်။အင်ဖြူရောအရာရှိချုပ်ဟာသမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ရုံးကိုကြီးကြပ်ရသူဖြစ်ပါတယ်။ Ryan Priebus ကို Trump အနေနဲ့တရားထုကိုခံအလိုက်မယ်ဆိုရဲကြိုတင် Hawking ထုတ်မှုတွေလွန်ခဲ့တဲ့ရက်အနေငယ်အတွင်းထွက်ပေါ်နေခဲ့တာဖြစ်ပါတယ်။သူ့လိုပဲအင်ဖြူရောအရာရှိချုပ်အဖြစ်ခန့်အပ်ခံရမယ်လို့တစ်ပေးခံထားရသူနောက်တစ်ဦးဖြစ်တဲ့ Trump ရဲ့ရွေးကောက်ပွဲ Campaign Manager Steve Bannon ကိုတော့သမ္မတရဲ့နိုင်ငံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်မဲ့ဗျူဟာမူးချုပ်အဖြစ်ခန့်အပ်လိုက်ကြောင်းတနင်္ဂနွေနေ့မှာရွေးကောက်ခံသမ္မတ Donald Trump ကကြေညာချက်ထုတ်ပြန်လိုက်ပါတယ်Steve Bannon ကတော့ Breitbart သတင်းဌာန Editor ဖြစ်ပြီးတော့ American နိုင်ငံကပင်မ Conservative ဝါဒကိုဆန့်ကျင်တဲ့လက်ရာစွန်းအတွေးအခေါ်ပေါ်အခြေခံတဲ့ Alt-Right အဖွဲ့ကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ Trump အနေနဲ့မူဝါဒချမှတ်ရေးဆိုင်ရာကိစ္စရပ်တွေမှာအတွေ့အကြုံလုံးဝမရှိသူဖြစ်တဲ့အပြင် Washington DC မှာရှိတဲ့နိုင်ငံရေးဩဇာတိတ်ကမရှိသူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးတာတွေကြောင့်သမ္မတရဲ့အုပ်ချုပ်ရေးအဖွဲ့ရုံးကိုကြီးကြပ်ရတဲ့အင်ဖြူရောဝန်ထမ်းအရာရှိချုပ်ရဲ့ရာထူးဟာသမ္မတ Trump လက်ထက်မှာပိုးပြီးတော့အရေးပါတဲ့နေရာဖြစ်လာမယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။သမ္မတအတွက်အရေးပါဆုံးရာထူးနှစ်ခုအတွက်ဒီလိုနှစ်ဦးကိုရွေးချယ်တာဟာ Trump အနေနဲ့သူ့အပေါ်သစ္စာရှိသူလူယုံတွေကိုချီးမြှောက်တဲ့သဘောတရားကြောင့်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။သမ္မတဂျော့ဒေါ်နယ် Trump ရဲ့ကျန်းသစ္စာချင်းစုပွဲကို Washington DC မြို့မှာ2019ခုနှစ်ဇန်နဝါရီလ20ရက်နေ့ကြားမှာကျင်းပမှာဖြစ်ပေမဲ့ရွေးကောက်တင်မြှောက်ခံထားရတဲ့သမ္မတအနေနဲ့သူ့အစိုးရအဖွဲ့မှပါဝင်မဲ့ဝန်ကြီးတွေနဲ့အုပ်ချုပ်ရေးအဖွဲ့အတွက်အရေးပါတဲ့တခြားရာထူးတွေကိုအဲ့ဒီမတိုင်ခင်ရွေးချယ်ရမှာဖြစ်တာကြောင့် Trump ရဲ့သူ့အစိုးရအဖွဲ့ထဲမှာဘယ်သူတွေပါဝင်မဲ့ဆိုတာကိုမကြာခင်ရက်ပိုင်းအတွင်းသိရှိကြရမှာဖြစ်ပါတယ်